ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့ကလူစီကားတဲ့ကမ်းခြေကိုအယ်ရှဘတ်စစ်သွေးကြွတွေကတောက်ချနေညာကတိုက်ခိုက်ခဲ့တာကြောင့်လူ32ယောက်ထံမင်းတေဆုံးပြီးတော့63ယောက်ဒဏ်ရာရသွားတယ်လို့ဆိုမာလီရဲတပ်ဖွဲ့ပြောခွင့်ရပုံမူအဖတီဖာတာဟာဆန်ကပြောပါရယ်စစ်သွေးကြွတွေဟာည10နာရီလောက်မှစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ညဘက်ကမ်းခြေလာတဲ့သူတွေနဲ့စီကားနေတဲ့အချိန်မှာအသေးကံဘုံခွဲတဲ့သူကဖောက်ခွဲမှုလုပ်ပြီးတော့စတင်တိုက်ခိုက်ခဲ့တာဖြစ်ပါရယ်ဒေတာရဲမီဒီယာတွေမှာပြန့်နှံ့နေတဲ့ဗီဒီယိုမှာတော့ကမ်းခြေတလျှောက်မှာလူတွေလဲနေတာတွေ့နေရပြီးတော့အဲ့ဒီမှာတော့တချို့သေဆုံးနေတာတွေတချို့ကတော့စိုးစိုးဝါးဝါးဒဏ်ရာထားတာတွေကိုတွေ့ရပါရယ်ပထမပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မှာအယ်ရှာဘတ်တနတ်သမား3ယောက်ကကမ်းခြေမှာညစာဆန်းနေတဲ့သူတွေနဲ့ဖြောပြေးဆောင်ုံတွေကိုတနတ်တွေနဲ့အလုံးရင်းဝင်ပစ်ခဲ့တာပါတနတ်သမား3ဦးကတော့လုံကြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တိုက်ဆုံသွားခဲ့ပြီးတော့သဒုထမြောက်စစ်သွေးကြောကတော့အသေးပကံဘုံခွဲခဲ့တာဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသွားတဲ့သူတွေကိုကုသဖို့အတွက်သွေးလူဖို့မူဂါဒီရှူးစေယုံကပန်ကြားထားပါတယ်အရှဘဖို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ